2022ခုနှစ်အတွက်ယူဘဗီရဆိုင်ရာနိုဘယ်ဆုကိုပညာရှင်3ဦးပူးတွဲရရှိကြောင်းဆုရွေးချယ်ရေးအဖွဲ့ကဒီကနေ့ကြေညာပါတယ
် The Royal Swedish Academy of Sciences has this morning decided to award the 2022 Nobel Prize in Physics
ယူဘဗီရဆိုင်ရာနိုဘယ်ဆုကိုပြင်သစ်နိုင်ငံသား Alain Aspect အမေရိကန်နိုင်ငံသား John F. Clauser နဲ့ဩစတြီးယားနိုင်ငံသား Anton Zeilinger တို့3ဦးပူးတွဲချီးမြှင့်လိုက်ကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီကကြေညာခဲ့တာပါသူတို့သုံးဦးကရှုပ်ထွေးတဲ့အခြေအနေတွေမှာရှိတဲ့အမုံအမွားတွေရဲ့ချိတ်ဆက်ရောရှက်နေပုံကိုလေ့လာခဲ့ကြတာဖြစ်ပါတယ်သူတို့ရဲ့လေ့လာတွေ့ရှိချက်က Quantum ယူပဗေဒနည်းပညာအတွက်ခေတ်သစ်ကိုဖော်ဆောင်ပေးနိုင်တဲ့အခြေခံအုတ်မြစ်ဖြစ်တာကြောင့်အခုလိုဆုချင်းမြင်တာဖြစ်တယ်လို့ရွေးချယ်ရေးအဖွဲ့ကပြောပါတယ်ပြီးခဲ့တဲ့2021ခုနှစ်တုန်းကလည်းယူပဗေဒဆိုင်ရာနိုဘယ်ဆုကိုဥရိယာတိပြောင်းလဲမှုကိုလူတွေပိုပြီးသိရှိနားလည်အောင်ဆွမ်းဆောင်ပေးခဲ့ကြတဲ့ပညာရှင်သုံးဦးပူးတွဲရရှိခဲ့ကြပါတယ်ဒီဆုအတွက်ဆုငွေဆွေရင်ကိုရိုနာဆယ်သန်းဒေါ်လာ6သိန်းနီးပါးချိမြှင့်ခံရမှာဖြစ်ပါတယ်ကာယောဂါကြောင့်နှစ်နှစ်ကြာဆိုင်းငံ့ထားတဲ့နိုဘယ်ဆုပေးပွဲကိုဒီနှစ်မှာတော့ဒီဇင်ဘာလ10ရက်နေ့ဆွေရင်နိုင်ငံစတော့ဟ ோம் မြို့မှာလူကိုရိုင်းချိမြှင့်ပေးသွားဖို့စီစဉ်ထားပါတယ်ဓာတုပေရဆိုင်ရာနိုဘယ်ဆုကိုမနက်ဖြန်ဗုဒ္ဓဟူးနေ့စာပေဆိုင်ရာဆုကိုကြာတာပရိနေနဲ့စီးပွားရေးဆိုင်ရာဆုကိုလာမယ့်တောက်ကြနေ့တော့မှအသီးသီးကြေညာသွားမှာဖြစ်ပါတယ်ခင်ဗျာ